ဖလော်ရီဒါပြည်နယ်ပတ်မန်မြို့မာဂျူရီစတုန်းမန်တပ်ကလပ်အထက်တန်းကျောင်းကရာနေစီရဲ့ကျောင်းသူကျောင်းသားတွေဟာသူတို့ပြည်နယ်မြို့တော်တာလဟာစီမှာဗုဒ္ဓဘာသာဆွေးနွေးပြီးတနက်ထင်ကျုံရေးပြင်းထန်တဲ့ဥပဒေပြဋ္ဌာန်းဖို့တောင်းဆိုခဲ့ကြပါတယ်။လူသေးအပြောင်းများပြားတဲ့အမေရိကန်စာတင်ကြောင်းပြစ်ခတ်မှုတွေနဲ့တခုဖြစ်ပွားခဲ့ပြီးတဲ့နောက်တပတ်ကြာအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တနသမတူကလူပေါင်း18ယောက်ကိုပြစ်ဒဏ်ခဲ့ပြီးနောက်တာလဟာစီနဲ့အမေရိကန်ပြည်ထောင်စုနေရာအနှံ့အပြားမှာကျောင်းသူကျောင်းသားတွေရဲ့ဆန္ဒပြမှုအများပြားဖြစ်ပေါ်ခဲ့တာပါ။ဆရာဆရာမတွေနဲ့ဖလော်ရီဒါပြည်နယ်အထက်လွှတ်တော်အမတ်ဆောင်စိုးတို့လည်းကျောင်းသူကျောင်းသားတွေနဲ့အတူဆွေးနွေးခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဟာလူအများပြားကိုသိဆုံးရတဲ့ပြစ်ခတ်မှုမျိုးကိုဟန်တားနိုင်အောင်ဒေသတွင်းနဲ့နိုင်ငံခေါင်းဆောင်တွေကိုတွန်းအားပေးဖို့ရည်ရတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်မြို့တော်မှာအမျိုးသမီးအဖွဲ့အစည်းကစနက်ကိုတာဝန်ရှိကြီးကင်ဆောင်ဖို့သာထောက်ခံပြောဆိုပြီးစနက်ကိုမပိတ်ပင်ဖို့တောင်းဆိုခဲ့ကြပါတယ်။ဝါရှင်တန်မြို့တော်သမ္မတအင်ဂျီရောရှိမှလည်းရာနေချွေတဲ့ကျောင်းသူကျောင်းသားတွေဟာစနက်အကြမ်းဖက်မှုကိုအဆုံးသတ်ပါNo more silence and gun violence. ကျောက်စိတ်မနေနဲ့စနက်ကျန်းဖက်မှုကိုရပ်ဆိုင်ပါလို့ကြွတော်ခဲ့ရပါတယ်။ Florida ပြည်နယ်စနက်ပြမှုဖြစ်ပေါ်ခဲ့တဲ့ကျောင်းတစ်ကျောင်းကကျောင်းသူကျောင်းသားတွေဟာလည်းအခုလိုစနက်ပြဖို့အတွက်နဲ့ Congress တို့အမတ်တွေကိုတွစ်ဆုံဖို့အတွက်ဆိုပြီး Washington မြို့ကို Baskari City Theater ချစ်တက်ခဲ့ရတာဖြစ်ပါတယ်။